Burmese.
မင်္ဂလာညနေခင်းပါရှင်မြန်မာတက္ကသိုလ်1389ခုနှစ်တကူးလဆုပ်73ရက်မဟာတကြံတက်နေ့ညနေခင်း VOA စီစဉ်တွေစတင်နေပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်ဒီညနေပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနှาศင်နိုင်ပါတယ်ရှင်ကျွန်မခွန်ယူပါရှင်အခုညနေစီစဉ်တွေတာဝန်ယူပါမယ်
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးမှာပါတောင်ကိုရီးယားနိုင်ငံမှာမနှစ်တုန်းကလူ300ကျော်သေဆုံးခဲ့ရတဲ့နှိမ့်မြုပ်သွားတဲ့သင်္ဘောကိုပြန်ပြီးဆယ်ယူမယ်လို့သမရကကတိပေးလိုက်ပါတယ်ရီးမင်နိုင်ငံမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေပိုးပြီးတိုးလာနေချိန်မှာပဲရီးမင်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကနှုတ်ထွက်သွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွန်ညွှန်း
အခုညနေခင်းနားဆင်မြားကြားရမယ့်ဒီမြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့နှစ်တကူပွဲတော်ရဲ့နောက်ဆုံးရက်မဟာတကြံအတက်နှစ်မြင်ကွင်းကိုပြောပြပေးဖို့ရှိသလိုပြီးခဲ့တဲ့လာဇန်ပိုင်းကနစ်မြုပ်သွားခဲ့တဲ့ရုရှားငါးဖန်တင်မောမှာပါသွားတဲ့မြန်မာရေလုတ်သားနဲ့တင်မောသားတွေရဲ့ရုပ်အလောင်းတွေဒီကနေ့ပဲမြန်မာနိုင်ငံကိုပြန်ရောက်လာခဲ့ပါတယ်
။ဒါမှမဟုတ်ဘော်ဒီကျတော့အခုမှသူတို့စာရွက်စာရမ်းတွေလို့ဘော်ဒီအပြင်ထွက်တာနှစ်နိုင်ပွဲလောက်မှထွက်တယ်ဗျ။အခုမှကျွန်တော်တို့ 1GH ရန်ကုန် PD စပယ်ကြီးရောက်တာတော့ကောင်းနိုင်လော
က်ပါတယ်။ကျန်ရည်သူမိသားစုဝင်တို့ရဲ့ပြောပြချက်နဲ့အတူဒီရုပ်လောင်းတွေကိုမြမထုံနှန်းဆင်လာရဒီကနေ့မှပဲတကြိုသွားကြမှာဖြစ်တဲ့အကြောင်းကိုလည်းပြောပြပေးသွားမှာပါ။အစီအစဉ်နောက်ပိုင်းမှာတော့ VOA တစ်ချစ်ပြည်သက်အတွက်စိတ်လက်ပေါ်ပါပျော်ရွှင်စရာနှစ်တကူတကြံတေးလက်ဆောင်တစ်ပုဒ်နဲ့လည်းဖြောပြပေးပါမယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကကြီးညာပေးကြပါမယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာမနှစ်တုန်းကနစ်မြုပ်သွားခဲ့တဲ့ဆီဦးကရုသင်္ဘောကိုပြန်ပြီးဆယ်ယူဖို့အတွက်တောင်ကိုရီးယားသမ္မတပတ်ကွန်နဲကသတိပေးလိုက်ပါတယ်။သင်္ဘောနစ်မြုပ်ရာမှာတေဆုံးခဲ့ရသူ304ဦးရဲ့အကြမ်းသူမိသားစုဝင်တွေရဲ့အဓိကတောင်းဆိုချက်ကိုလိုက်ရောလိုက်တာဖြစ်ပါတယ်။ဒီကနေ့တောင်ကိုရီးယားအနောက်ဘက်ကန်ယိုရန်ဒေသမှာဆီဦးသင်္ဘောတိတ်မောက်ခဲ့တဲ့တစ်နှစ်ပြည့်အခမ်းအနားကျင်းပစဉ်မှာသမရကသူ့မိန်ကုန်းထဲမှာအခုလိုပြောကြလိုက်တာဖြစ်ပါတယ်။ကျောင်းသူကျောင်းသားအများစုလိုက်ပါခဲ့တဲ့ဒီသင်္ဘောဟာသူတိတ်မောက်ခဲ့တဲ့နေရာမှာပဲအခုထိဇောက်ထိုးနှိမ့်မြုံနေဆဲဖြစ်ပါတယ်။ဒီသင်္ဘောနှိမ့်မြုံမှုဟာတောင်ကိုရီးယားနိုင်ငံအတွက်အဆိုးဝါးဆုံးရေချောင်းအန္တရာယ်တစ်ခုဖြစ်သတိပေးနေတယ်လို့ဖြစ်နေတာပါ။အခုချိန်ဟာဒီသင်္ဘောကိုပြန်ပြီးဆေးဦးနိုင်ဖို့ပြင်ဆင်ရမယ့်အချိန်ကိုရောက်နေပြီဖြစ်ပြီးအ мян ပြန်ပြီးဆေးဦးနိုင်အောင်လိုအပ်တဲ့အစီအစဉ်တွေချက်ချင်းချမှတ်သွားမှာဖြစ်ကြောင်းသမရကပြောပါတယ်။ဒါအပြင်အခုထိပျောက်ဆုံးနေဆဲဖြစ်တဲ့ခီးတဲ့၉ဦးရဲ့အလောင်းတွေဘယ်မှာရှိလဲဆိုတာကိုရှာဖွေမယ်လို့လည်းကတိပေးလိုက်ပါတယ်။တေဆုံးသွားသူတွေရဲ့မိသားစုဝင်အတော်များများကတော့ဒီကနေ့မနေ့စောစောအောက်မေ့ဘွယ်အခမ်းအနားကျင်းပရာနေရာကိုလာရောက်တဲ့သမရကိုတွေ့ဆုံဖို့အတွက်ညင်းပယ်ခဲ့ကြပြီးသင်္ဘောကိုပြန်ဆယ်ပေးဖို့သဘောတူမှအတွေ့အခံမှာဖြစ်ကြောင်းပြောပါတယ်။တေဆုံးခဲ့သူတွေရဲ့မိသားစုတွေနဲ့ရင်းနှီးနှီးပြောဆိုနိုင်ဖို့အပြင်ဘာကြောင့်ဒီသင်္ဘောနှိမ့်မြုပ်ခဲ့ရလဲဆိုတာကိုပါတိတ်တိတ်ချာချာဖော်ထုတ်နိုင်ဖို့အတွက်ဒီတန်ချိန်9000နီးပါးရှိတဲ့ဂရုသင်္ဘောကိုပြန်ပြီးဆယ်ယူဖို့အတွက်ဖိအားပေးမှုတွေကိုတောင်ကိုရီးယားအစိုးရမပြတ်ရင်ဆိုင်နေရတာဖြစ်ပါတယ်
ပြောဆုံးနေတဲ့မလေးရှားလေရောင်းပိုင်လေးရဲ့နဲ့ပတ်သက်လို့မကြခင်အချိန်ထိတဲလုံစားတစုံတရာမတွေ့ရဘူးဆိုရင်တော့လက်တလောရှာဖွေနေတဲ့အိန္ဒိယသမုဒ္ဒရာတွေကအေရီးယားကိုနှစ်ဆတိုးချဲ့သွားမှာဖြစ်တဲ့အကြောင်းနိုင်ငံပေါင်းစုံပါဝင်တဲ့ရှာဖွေရေးအဖွဲ့ကပြောဆိုလိုက်ပါတယ်လက်တလောရှာဖွေဖို့သတ်မှတ်ထားတဲ့စတူယန်ကီလိုမီတာ6000ရဲ့68ရာခိုင်နှုန်းကိုရှာဖွေခဲ့ပေမဲ့လေရင်နဲ့ပတ်သက်တဲ့တဲလုံစားမတွေ့ရသေးဘူးလို့လည်းမလေးရှားတရုတ်နဲ့ဩစတြေးလျနိုင်ငံတွေကတာဝန်ရှိသူတွေမလေးရှားနိုင်ငံကွာလာလမ်ပူးမှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ကြတာပါမေလအထိဘာမှထပ်မတွေ့ဘူးဆိုရင်တော့ရှာဖွေလုပ်ငန်းတွေကိုတိုးချဲ့သွားမှာဖြစ်တဲ့အကြောင်းနဲ့တနည်းလောက်တော့အချိန်ယူရလိမ့်မယ်လို့လည်းဩစတြေးလျနိုင်ငံဒုတိယဝန်ကြီးချုပ်ဝါရန်ထရက်စ်ကပြောဆိုခဲ့ပါတယ်ရှာဖွေလုပ်ငန်းဟာအန္တရာယ်များလွန်ပြီးဂရုစိုက်ဆောင်ရွက်ဖို့လိုအပ်ပေမဲ့ပြောဆိုနေတဲ့လေရင်ကိုရှာတွေ့နေအောင်စပီကျူးပန်းသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့တာပါမလေးရှားတေယူပူဆောင်ရွက်ဝန်ကြီးရောက်တောင်လိုင်းနဲ့တရုတ်တေယူပူဆောင်ရေးဝန်ကြီးရန်ချောင်တန်တို့ကလည်းအလားတူပြောဆိုခဲ့ကြပါတယ်ခီးတဲ့နဲ့ဝန်ထမ်းစုစုပေါင်း239ယောက်လိုက်ပါသွားတဲ့မလေးရှားလေကြောင်းပိုင် MH370 လေယာပြီးခဲ့တဲ့နှစ်မတ်လတည်းမှာပဲကွာလာလမ်ပါကနေဘေကျင်းမြို့ကိုဥတီပြန်တန်းနေစဉ်ပျောက်ဆုံးသွားခဲ့တာပါလေယာဉ်ရဲ့ပုံမှန်ဆက်သွယ်မှုစနစ်တွေပြတ်တောက်သွားခဲ့ပေမဲ့လည်းဂျေရုဆက်သွယ်မှုစနစ်အရဩစတြေးလျနိုင်ငံအနောက်ဘက်မိုင်ပေါင်း1100ကျော်အကွာအိန္ဒိယသမုဒ္ဒရာတောင်ပိုင်းတနေရာမှာပြတ်ကျခဲ့ပုံရတယ်လို့လည်းယူဆထားကြပါတယ်ကျူရုဆက်သွေးစနစ်ကရရှိထားတဲ့အချက်လက်တွေဟာတိကျတဲ့အတွက်ရှာဖွေနေတဲ့နေရာဟာမလွဲနိုင်ဘူးလို့လည်းမလေးရှားတေယူပူဆော်ရေးဝန်ကြီးကပြောဆိုထားပါတယ်
ဒီကနေ့မဟာတကြံအတက်နေမှာဥရောပသမဂ္ဂ EU ကမ နက်ဖန်မှာကြားရောက်မဲ့မြန်မာနှစ်ဖြစ်1389ခုနှစ်အတွက်ဆွမ်ဝန်ကောင်တောင်းလိုက်ကြောင်းတမ်မကြီးရိုလန်ကိုပီယာကတောင်းဝန်လွှာပေးပို့ခဲ့ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးကုန်သွယ်ရေးအုပ်ချုပ်ရေးနဲ့ငြိမ်းချမ်းရေးပြင်ကျေးလက်ဒေသဖွံ့ဖြိုးရေးနဲ့တခြားဖွံ့ဖြိုးရေးဆိုင်ရာတွေအတွက်ဥရောပငွေ1ဘီလီယံကျော်ကျော်ကိုဆက်လက်အကူအညီပေးသွားမယ်လို့လည်းဖော်ပြထားတာပါမဟာသကြံကိုမြန်မာနိုင်ငံမှာစီစီကားကားကျင်းပကြတယ်လို့အိန္ဒိယထိုင်းလာအိုစ်ကမ်ဘောဒီးယားနိုင်ငံတွေမှာလည်းကျင်းပကြပြီးပျော်ပျော်ပါပါရေကစားခဲ့ကြတာဖြစ်ပါတယ်ရန်ကုန်ကတကြံမန်းတက်တစ်ခုနီးမှာတော့ဒီကနေ့ဒန်းငွေအိုးပောက်ကွဲမှုဖြစ်ပွားခဲ့ပြီးလူ၉ဒဏ်ရာရခဲ့တာမို့အထိတ်တလန့်ဖြစ်သွားခဲ့ကြပြီးလုံခြုံရေးတွေကိုတိုးမြှင့်ထားပါတယ်ထိုင်းနိုင်ငံမှာတော့ရေကစားပွဲတော်ကျင်းပရာအားလက်ရ9ရက်ကိုအန်ဒီယန်နေတွေဖြစ်နေသတ်မှတ်ထားပြီးအခုနှစ်မှာလူပေါင်း3000364ယောက်တည်ဆုံးခဲ့ရတယ်လို့လက်ထောက်ပြည်ထရေးဝန်ကြီးစုတိမောက်ကွန်းကဒီကနေ့ကြံတက်နေမှာပြောကြားလိုက်ပါတယ်ဒီနှစ်မှာထိုင်းနိုင်ငံတဝန်းမော်တော်တဆကားတိုက်မှုပေါင်း3400နီးပါးဖြစ်ပွားခဲ့တဲ့အတွက်လူပေါင်း350ကျော်တည်ဆုံးပြီး3500ကျော်ဒဏ်ရာရခဲ့တာမို့မနစ်ကတည်းပိုးပြီးများနေတာဖြစ်ပါတယ်ဒီနှစ်ဖြစ်ပွားတဲ့မော်တော်တဆဖြစ်ပွားမှုတွေထဲမှာအရက်သေးစားတောက်စားရန်ကားမှုကြောင့်ဖြစ်ပွားရတာရာနှုန်း40လောက်ဖြစ်ပြီးကားအမြန်မောင်းတာကြောင့်ဖြစ်ပွားရတာကရာနှုန်းအစိတ်လောက်ရှိနေပါတယ်
မြန်မာနိုင်ငံပအဝင်ကမ္ဘာတစ်ဝှမ်းမှာနည်းပညာကွာမှုကြောင့်ဖွံ့ဖြိုးမှုတွေအားနည်းနေတဲ့အကြောင်းကမ္ဘာစီးပွားရေးဖိုရမ် WEF ရဲ့အစီရင်ခံစာအသစ်ကဖော်ပြပါရယ်ဒီဂျစ်တယ်နည်းပညာအားနည်းမှုကြောင့်ကမ္ဘာတစ်ဝှမ်းစီးပွားရေးနဲ့လူမှုရေးရာထိခိုက်နေနိုင်မှုတွေရှိနေတယ်လို့လည်း2015ခုနှစ်ကမ္ဘာသတင်းနဲ့နည်းပညာဆိုင်ရာအစီရင်ခံစာဒီကနေ့ထုတ်ပြန်ရမှာပြောဆိုလိုက်တာပါကမ္ဘာပေါ်ကနိုင်ငံပေါင်း143နိုင်ငံကအခြေအနေတွေကိုစမ်းစစ်လေ့လာထားတဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကအဆင့်139အထိနှိမ့်ချနေတယ်လို့ဖော်ပြထားပြီးထိပ်ဆုံးနံပါတ်1နေရာမှာတော့စင်ကာပူဒီနောက်မှာတော့ဖင်လန်ဆွီဒင်တို့ကဒုတိယနဲ့တတိယအမေရိကန်ကတော့အဆင့်9မှာရှိနေပါတယ်ဒီဂျစ်တယ်နည်းပညာနဲ့ဆက်သွယ်နိုင်မှုအတွက်အမြင့်ဆုံး9မှတ်အထိသတ်မှတ်ထားရမှာတော့မြန်မာနိုင်ငံက2.5မှတ်သာရရှိခဲ့တာပါ။တရင်နဲ့ဆက်သွယ်နည်းပညာအသုံးပြုနိုင်စွာနှိမ့်ချတဲ့နိုင်ငံတွေထဲမှာတော့မြန်မာနိုင်ငံရဲ့နောက်မှာအန်ဂိုလာ၊ဘူရွန်ဒီ၊ဂီနီနဲ့ချတ်လေးနိုင်ငံသာရှိပါတယ်။ဆွစ်ဇာလန်နိုင်ငံခြေဆိုင် WEF ရဲ့အစီရင်ခံစာကိုပူးတွဲပြုစုခဲ့သူသရီကိုင်ကာကတော့တရင်နဲ့ဆက်သွယ်နည်းပညာတွေကိုသုံးခွင့်မရတာမသုံးတတ်တာတွေကြောင့်ဒီဂျစ်တယ်နည်းပညာစည်ရဲမွဲတေမှုနဲ့ကြုံနေရတယ်လို့ဒီလိုအားနည်းချက်တွေကြောင့်နည်းပညာကိုအခြေခံပြီးရရှိလာနိုင်တဲ့အကျိုးကျေးဇူးတွေကိုလူတွေနေနဲ့ခံစားသင့်တယ်လို့မခံစားကြဘူးလို့လည်းပြောဆိုခဲ့ပါတယ်။တရင်နဲ့ဆက်သွယ်ဒီဂျစ်တယ်နည်းပညာဖွံ့ဖြိုးရေးအတွက်မရှိမဖြစ်လိုအပ်ချက်တရားလို့လည်းသူကသတိပေးခဲ့တာပါ။ကမ္ဘာပေါ်ကနိုင်ငံတော်များများမှာတော့ကုန်ထုတ်လုပ်မှုတွေစီးပွားရေးဖွံ့ဖြိုးမှုတွေနဲ့လူနေမှုအဆင့်တန်းတိုးတက်လာစေမယ့်ဒီဂျစ်တယ်ဆက်သွယ်မှုတွေအားကောင်းလာအောင်ပြုရင်ပြောင်းလဲမှုတွေလှုပ်ဆောင်မှုပြက်ကွက်နေတယ်လို့လည်းအစီရင်ခံစာကဖော်ပြထားပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရီမင်နိုင်ငံမှာနိုင်ငံရေးပြဿနာတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေပိုးပြီးများလာနေချိန်မှာပဲရီမင်နိုင်ငံငင်းချင်းချင်းအပြောင်းလဲတွေလုပ်နိုင်အောင်အကူအညီပေးနေတယ်ကုလသမဂ္ဂအထူးတန်တမန် Jamal Bonbinoma ဟာသူ့လေးနှစ်တာတာဝန်ယူခဲ့တဲ့ယာရုကနေနှုတ်ထွက်သွားပြီဖြစ်ပါတယ်သူဟာတခြားတာဝန်ကိုပြောင်းယူခြင်းနဲ့လို့ပြောကြားခဲ့ကြောင်းကုလသမဂ္ဂအထွေထွေမှုချုပ် Mr. Ban Ki-moon ရဲ့ပြောခွင့်ရကမနေ့ကကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပြီးသူ့နေရာမှာတာဝန်ယူရမယ်သူကိုလူရိုးလှုပ်ဆန်တိုင်းကြေညာမယ်လို့ဆိုပါတယ်။ဒီတော့တွင်ရေမင်းနိုင်ငံရေးကုပြောင်းကာလလမ်းကြောင်းမှန်ပေါ်ရောက်ဖို့အတွက်ငြိမ်းချမ်းရေးလှုပ်ဆောင်မှုတွေပြန်ပြီးလှုပ်ပေးဖို့စ조사အောင်မှာမဟုတ်သေးဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အီရန်ကထောက်ခံပံ့ပိုးပေးနေတဲ့ဟူဒီတပုံတွေနဲ့လက်ရှိသမ္မတအက်ဒ်ရာဘူမန်ဆောဟာဒီကိုထောက်ခံသူတွေကြားတိုက်ပွဲတွေရက်စဲဖို့အတွက်အထူးတန်တမန်ဘီနိုမာရဲ့ရီမင်ငင်းချင်းစူးစမ်းမှုတွေနဲ့ပတ်သက်ပြီးဆော်ဒီအာရေဗျနဲ့တခြားပင်လယ်ကွေ့နိုင်ငံတွေကမကျေနပ်ကြဘူးလို့လဲကုလသံတမန်တွေကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကတော့ရီမင်နိုင်ငံကဖွဲ့စည်းတွေအနေနဲ့နိုင်ငံငင်းချင်းရဲ့အားလုံးပေါင်းတဲ့ညှိနှိုင်းမှုတွေကိုအ мян ပြန်ပြီးလှုပ်ဆောင်ဖို့တောင်းဆိုတဲ့အဆိုပြုချက်ကိုဒီသတင်းပတ်အစောပိုင်းမှာပဲထုတ်ပြန်ခဲ့တာပါ
ဤရနိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဤရနိုင်ငံတို့ကစစ်ဆင်ညှိနှိုင်းသူတွေရဲ့ဆွေးနွေးပွဲတွေရှေ့သတင်းပတ်ထဲဩစတြေးလျနိုင်ငံဗီယက်နာမြို့မှာပြန်လည်စတင်မှာဖြစ်ပါတယ်ဆွေးနွေးပွဲအစ်စ်ကိုဒီလ22နဲ့23ရက်နေ့တွေမှာကျင်းပသွားမှာဖြစ်တဲ့အကြောင်းဥရောပသမဂ္ဂ EU ကဒီကနေ့ပဲကြေညာခဲ့တာပါဆွေးနွေးပွဲမှာတော့ဒီလဇမ်မဲနုံကသဘောတူညီမှုရရှိထားတဲ့ အခြေခံလုပ်ငန်းစဉ်ကိုဆက်လက်ဆွေးနွေးပြီးဇွန်လ30ရက်နေ့နောက်ဆုံးသဘောတူညီချက်ရနိုင်အောင်လည်းကြိုးပမ်းသွားကြမှာဖြစ်ပါတယ်။ဆွေးနွေးမှာပါဝင်ကြတဲ့ American, Britain, ပြင်သစ် Russia, Germany, တရုတ်၆နိုင်ငံကတော့ Iran ရဲ့ nuclear စီစဉ်တွေကိုရှင်းချပြီးအပြန်အလှန်တွေနဲ့ Iran နိုင်ငံပေါ်စီးပွားရေးပိတ်ဆို့တံခတ်ထားတာတွေဖယ်ရှားပေးပြီးသဘောတူညီချက်ရနိုင်မှုကြိုးပမ်းနေကြတာပါ။ Iran nuclear အရေးနဲ့ပတ်သက်လို့တရားအစီအစဉ်တရားဖြစ် Iran နိုင်ငံနဲ့ဆွေးနွေးမှုတွေလုပ်ခဲ့တဲ့နိုင်ငံကအနည်းမျိုးစွမ်းအင်အေဂျင်စီ IAEA ကတော့တွဲဆုံမှုတွေဟာအပြည့်သဘောဆောင်တယ်လို့ပြောဆိုခဲ့ပါတယ်။နောက်ထပ်တွဲဆုံမှုတွေဆက်လက်လုပ်ဆောင်သွားမှာဖြစ်တယ်လို့လည်း IAEA ကပြောဆိုခဲ့တာပါ။မနေ့ကတော့အီရန်သမ္မတဟာဆန်ရူဟာနီကနျူကလ িয়ার စီစဉ်နဲ့ပတ်သက်လို့နောက်ဆုံးသဘောတူညီချက်ရနိုင်မှုကမ္ဘာအင်အားကြီး6နိုင်ငံနဲ့ဆွေးနွေးနေတာဖြစ်ပြီးအမေရိကန်လက်တော်အမတ်တွေနဲ့စကားပြောနေတာမဟုတ်ဘူးလို့ပြောဆိုကြတာဖြစ်ပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်လို့ဥပဒေမူကြမ်းတစ်ရပ်ကိုအမေရိကန်သမ္မတဘရက်အိုဘားမားကလက်မှတ်ရေးထိုးအတည်ပြုဖို့ကတိပေးထားပြီးကွန်ဂရက်လက်တော်ကပြန်လည်သုံးသပ်ဖို့ရှိနေချိန်မှာပဲအီရန်သမ္မတရဲ့မှတ်ချက်ပေးစကားပြောဆိုခဲ့တာထွက်ပေါ်လာတာပါ။
အီရန်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးသဘောတူညီချက်ရဖို့စူးစမ်းနေတဲ့ကိစ္စဟာရုရှားကနေအီရန်ကို S-300 လေကြောင်းကာဝေးစနစ်တွေရောင်းချပေးဖို့စဉ်းစားတဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုပိုပြီးပြတ်သားသွားစေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ရုရှားလူမှုစီကမေးခွန်းတွေကိုသမ္မတကနှစ်ဆန်လက်ခံဖြေကြားပေးတဲ့ရုရှားလူတန်ရဲ့ဒီကနေ့ပြုလုပ်တဲ့ဓာတ်ရိုက်မေးမြန်းခန်းမှာသမ္မတပူတင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အီရန်က S-300 လေကြောင်းကာကွယ်ဒုံးစနစ်5ခုရောင်းချပေးဖို့အတွက်2009ခုနှစ်တုန်းကဒေါ်လာတန်း800တန်းနဲ့ကန်ထရိုက်စာချုပ်ကိုရုရှားကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကုလသမဂ္ဂကအီရန်ပေါ်မှာဒဏ်ခတ်အရေးယူမှုလုပ်ခဲ့တာမို့နောက်3နှစ်ကြာမှပဲရုရှားကကန်ထရိုက်စာချုပ်ကိုရပ်ဆိုင်ထားခဲ့တာဖြစ်ပါတယ်။တနင်္လာနေ့တုန်းကတော့အမေရိကန်နိုင်ငံအိုဘားမားအစိုးရအဖွဲ့ကစိုးရင်ကြောင်းထုတ်ဖော်ပြောဆိုခဲ့ပြီးနိုင်နေငယ်ကြမှာပဲမစ္စတာပူတင်ကသူ့ရက်ဆိုင်ထားတာတွေကိုပြန်ပြီးရုပ်သိမ်းကြောင်းကြေညာလိုက်တာဖြစ်ပါတယ်။အခုလိုအီရန်ကို S-300 ဒုံးစနစ်ရောင်းချခဲ့တာဟာလက်ရှိကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပိတ်ဆို့အရေးယူမှုကိုချိုးဖောက်တာမရှိပေမဲ့အချိန်မတန်သေးတဲ့အတွက်ဒီလိုလှုပ်ဆောင်မှုဟာဒေတာရင်းမတည်မငြိမ်ဖြစ်လာနိုင်စေတယ်လို့ယုံကြည်ကြောင်းအမေရိကန်နိုင်ငံဂျာယီဌာနကပြောကြားလိုက်ပါတယ်။
နော်အာဖရိကနိုင်ငံတွေကအီဘိုလာရောဂါတိုက်ဖျက်ရေးမှာတိုးတက်မှုတွေအကြီးအကျယ်ရှိခဲ့တဲ့အပေါ်အမေရိကန်သမ္မတဘရက်အိုဘားမားကချီးကျူးခဲ့ပေမဲ့လုံးဝအမြင့်ပြုတ်တဲ့အထိနိုင်ငံတကာတိုင်းဝမ်ကစောင့်ရွက်သွားဖို့လိုတယ်လို့လည်းသတိပေးလိုက်ပါတယ်။နော်အာဖရိကမှာအီဘိုလာဗိုင်းရပ်စ်ကြောင့်လူပေါင်း1000လောက်သေဆုံးခဲ့ပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်ထက်မှာတော့ဂီနီနဲ့ဆီယာလီယွန်းနိုင်ငံတွေမှာနောက်ထပ်ရောဂါကူးစက်ခံရသူ40လောက်သာရှိခဲ့ပြီးလိုင်ဘီးရီးယားမှာဆိုရင်လည်းနောက်ထပ်ကူးစက်ခံရသူမရှိတော့ပါဘူး။လိုင်ဘီးရီးယား၊ဂီနီနဲ့ဆီယာလီယွန်းသုံးနိုင်ငံကခေါင်းဆောင်တွေနဲ့မနေ့တုန်းကတွေ့ဆုံခဲ့တဲ့သမ္မတအိုဘားမားကတော့တိုးတက်မှုတွေအတွက်အားရကြောင်ပြောဆိုခဲ့ပေမဲ့ရောဂါဇိုးကြီးကိုလုံးဝတိုက်ပြစ်နိုင်အောင်လုပ်ဖို့လိုအပ်နေသေးတယ်ဆိုပြီးတော့လည်းပြောဆိုခဲ့တာပါ
။မက္ကဆီကိုနိုင်ငံအနောက်ပိုင်းကကိုလီမာမီးရောင်ရှင်ကနေမီးခုံငွေနဲ့ပြားတွေထွက်နေတာကြောင့်အာနာဘိုင်တွေဟာအနိကဆောင့်ကြည့်နေပါတယ်။ဒီမီးရောင်ကိုမီးတောက်လောင်နေတဲ့မီးရောင်ကြီးလို့လူတွေကခေါ်ပါတယ်။ဒီမီးရောင်ဟာမနေ့ကတမိုင်ကျော်အထိ၄ဒုတဲကိုပြားတွေနှစ်ကြိမ်တိုင်တိုင်မှုတ်ထုတ်ခဲ့တာဖြစ်ပါတယ
်။ကြာသပတေးနေ့ညနေဘက်မဟာတကြံအတက်နေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့ကြတာပါ။အခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာနားဆင်နိုင်ပါတယ်။ website လိပ်စာက bamis.voanews.com ဖြစ်ပါရဲ့ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့အရင်ဆုံးရုရှားပင်လယ်ပြင်မှာနစ်မြုပ်ပြီးတော့သေဆုံးခဲ့တဲ့မြန်မာတင်မောသားနဲ့ရေလုတ်သားတွေဘက်ကိုအလှည့်ပေးပါရစေရှင်။ရုရှားပင်လယ်ပြင်မှာနစ်မြုပ်သွားခဲ့တဲ့ရုရှားငါဖမ်းတင်မောဒန်နီယယ်ဘော့စတော့ကတည်ဆုံသွားခဲ့သူမြန်မာတမောသားနဲ့ရေလုတ်သားတွေရဲ့ရုပ်လောင်းတွေဒီကနေ့ရန်ကုန်ပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်လာခဲ့ပါတယ်။သက်ဆိုင်ရာမိသားစုဝင်တွေကရုပ်လောင်းတွေကိုထုတ်ယူသွားကြပြီးတချို့လည်းဘာသာရေးထုံနှံစင်လာအရဒီကနေ့မှပဲတချို့သွားမယ်လို့သိရပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်
။ရုရှားအစိုးရနဲ့ရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့ကူညီစီစဉ်မှုတွေအရမြန်မာတမောသားရုပ်အလောင်း16လောင်းဟာစင်လုံးငှားလီရင်နဲ့ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုဧပြီလ16ရက်တကြံအတက်နေ့ဒီကနေ့မှရောက်ရှိလာတာဖြစ်ပါတယ်။ဒါပေမဲ့ငကိုခံမှန်းထားတာတဲ့အချိန်နောက်ကျပြီးလေရင်ဆက်ရောက်လာတာဖြစ်ပါတယ်။တည်ဆုံးသူမြန်မာတင်မောသားအသက်34နှစ်အရွယ်ကိုရာဂျီနဲ့ကိုတင်မောင်မြင့်စုသူတို့ရဲ့ရုပ်အလောင်းနှလောင်းကိုလာရောက်ထုတ်ယူတဲ့ကြံရည်သူမိသားစုဝင်ကိုစောသူကို VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုဖြေကြားပါတယ
်။ကျွန်တော်ကိုဝင်းဝဲကွန်လူလူကိုရာဂျီပါအသက်34နှစ်နောက်တစ်ယောက်ကျတော့ရောက်ဖဝင်းဝဲစမောင်မြင့်ကအနန်ကုမာနှစ်ယောက်ပါဗျာကျွန်တော်တို့ဒီမှာအလောင်းတော့
ဟုတ်ကဲ့ရန်ကုန်လေဆိပ်ဦးပဲအချိန်ရောက်လာပြီးတော့ဘလို့တည်သွားပါလေခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ကတော့မနေ့ကတည်းကတင်ပို့ထားတာတော့ကုမ္ပဏီကနေဖုန်း 9:45 ရောက်မယ်လို့ပြောကျွန်တော်တို့မော်နီမနေ့9:00ကသွားဆောက်တယ်ဗျာဒါပေမဲ့စိုက်တာ၄ရက်7:45မှာစိုက်တယ်ဗျာ
နောက်ကြနေတာပေါ့နော
်ဟုတ်ကဲ့ဗျာဒါပေမဲ့ဘော်ဒီကျတော့အခုမှသူတို့စာရွက်စာတမ်းတွေလို့ဘော်ဒီအပြင်ထွက်တာ9:00ပွဲလောက်မှာထွက်တယ်ဗျာအခုမှကျွန်တော်တို့ YGH ရန်ကုန် PDS ဖေးဦးကြီးရောက်တာတော့9:00လောက်မှာရောက်ရဲ့ဗျာကျွန်တော်အဲ့ရဝန်ထမ်းတွေပါကျွန်တော်ဝန်ထမ်းသားတမီးတွေပါကျွန်တော်အဲ့ရနေပြီးတော့မှကျွန်တော်ကလာထုံးတန်ရဲလုပ်ပြီးတော့ကျွန်တော်တကြိုကိုတယ်လာပါတယ်ဗျာ
အဲ့တော့ဒီရုပ်အလောင်းတွေကိုဘယ်အချိန်ဘယ်နေရာမှာတကြိုမှာပါလဲခင်ဗ
ျကျွန်တော်ဗုဒ္ဓဘာသာကျွန်တော်ဟိန္ဒီဗုဒ္ဓဘာသာအတိုင်းပေါ့နော်ကျွန်တော်လုံးမထမ်းတဲ့တည်းတကြိုမှာဒါပေမဲ့ရောက်ကလာနေပြီးတော့တကြိုမှာ
ရေဝဲမှာလားခင်ဗျ
ဟုတ်ကဲ့မြောက်ကလာကြီးဝေးပါအဲဒီကျွန်တော်ဟိန္ဒီတုတ်တန်ပါဗျာ
အဲ့တော့ဟိုတကြံကာလတွင်ကြီးဖြစ်နေတော့လေစိတ်ကနေတည်ယူရေးကိစ္စမှာဘာတွေအခက်အခဲကြုံရလဲခင်ဗျအ
ခုကျွန်တော်အခက်အခဲတော့ဗျာကျွန်တော်လာတော့ဥတော်ဒုကားနဲ့လာတာတော့အဆင်ပြေတယ်ဗျာကျွန်တော်တက္ကစီကားလာတာတော့ကားတော့ဘယ်တီလုံးဝပြော့သွားတာပေါ့ကားနောက်ကားကြီးမှာလူတွေတန်ခဲ့တယ်ဗျာဒါဆိုရင်တော့အဆင်ပြေအောင်တော့လာကြတာပေါ့စီစင်းတွေပါကျွန်တော်လက်ထဲမှာဗျာစီစင်းကင်တာတော့ကျွန်တော်ကင်တာတော့ကျွန်တော်ကိုယ်တိုင်ထုတ်တယ်ဗျာ
ဟုတ်ကဲ့မြန်မာသင်းမောသားရုပ်အလောင်းတွေအခုလိုမြန်မာပြည်ပြန်ရောက်လာတဲ့ကိစ္စမှာဒီအစိုးရဘက်ကရောကူညီတာတွေရှိပါလား
အစိုးရဘက်ကကူညီပေးပါတယ်ဗျဒီပေရလို့တော့ပေးပြီပေါ့ဒါပေမဲ့ကုမ္ပဏီက6,000ပေးတာဒေါ်လာ1,000နဲ့6,000ပေးတယ်ဗျဒါပေမဲ့သူ့မိဘတွေစစောက်တော့မိဘလုံးသဘောမတူကြောက်ဗျအခုလောက်ဆိုလက်မမထိုးသေးပေါ့
ဒီဒေါ်လာ1,000ကိုသဘောမတူတဲ့သဘောလား
ဟုတ်ကဲ့ပါဟုတ်ကဲ့ပါတချို့လူတွေကပွဲသားတွေကနေနောက်ကောင်းတော့နေကောင်းကြဆိုတော့မိဘကြီးတဘောမတူလို့လက်မမထိုးကြောက်က
မြမသင်းမောသားရုပ်လောင်း16လောင်းမှာ12လောင်းကရန်ကုန်မှာတကြို့ဖို့ပြင်ဆင်နေကြပြီးကျန်တဲ့4လောင်းကတော့မြင်းချံမူဥပင်ဒလတန်လျင်စတဲ့တက်ဆိုင်ရနယ်အသီးသီးကိုတဲဆောင်သွားကြပြီဖြစ်ပါတယ်တန်ဒီဗော့စတော့လို့ခေါ်တဲ့ရုရှားငါးဖန်သင်းမောဟာကမ်းခြေနဲ့155မိုင်လောက်အကွာအိုဟော့စ်ပင်လယ်မှာအေပီလ2ရက်နေ့ကနင်းမြုပ်သွားတာဖြစ်ပြီးအဲ့ဒီသင်္ဘောပေါ်မှာသင်္ဘောသားအလုံး132ဦးလိုက်ပါအလုလုခဲ့ကြတာပါအဲ့ဒီတဲမှာရုရှားသင်္ဘောသား88ဦးနဲ့မြန်မာအပါဝင်အခြားနိုင်ငံသားသင်္ဘောသားစုစုပေါင်း54ဦးလိုက်ပါအလုလုခဲ့ကြပါတယ်အဲ့ဒီတဲကမှမြန်မာသင်္ဘောသား22ဦးကိုကယ်တင်နိုင်ခဲ့ပြီး16လောင်းကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာပါရှင်ဒီတစ်ခါတော့တကြံအတက်နှစ်မြင်ကွင်းဘက်ကိုကြည့်ကြရအောင်ပါဒီကနေ့တကြံနောက်ဆုံးရက်အတက်နှစ်မှာတော့ရန်ကုန်တကြံမန်တပ်တွေမှာလူတွေပိုးပြီးတော့စီကားသလိုခိုက်ရန်ဖြစ်ပွားမှုတွေလည်းပိုပြီးတော့ရှိခဲ့ပါတယ်တကြံနောက်ဆုံးရက်အခြေအနေကိုဆက်သွယ်မေးမြန်းထားတဲ့ကိုသားညိုဦးကအကြောင်းစုံပြောပြပေးပါမယ်ရှင
်ကောင်းပါပြီခင်ဗျာအခုဒီတကြံနောက်ဆုံးရက်မှာတော့လူစီကားတဲ့ကဘာကြီးဖျားလန်းစီရိုနာဟိုတယ်အနီးမှာနေ့လယ်ပိုင်းတုန်းကဂက်ဆိုးကွဲမှုဖြစ်တာကြောင့်တဲ့ရင်တစ်ဆင့်နဲ့တစ်ဆင့်ချက်ကားပြီးတော့တကြံရေကစားသူတွေအားမှာထိလက်မှုအချို့ရှိခဲ့ပါတယ်။အသားခင်ရောင်းချတဲ့ယင်ပေါ်မှာကက်ဆူပေါက်ကွဲတာဖြစ်ပြီးတော့လူ9ဦးမှာအပူလောင်ဒဏ်ရာတွေရရှိပေမဲ့စိုးရင်ရတဲ့အခြေအနေမရှိဘူးလို့သိရပါတယ်။ရန်ကုန်အနောက်ချမ်း KI ရဲတပ်ဖွဲ့ရဲ့ဒူရဲမှုကြီးဦးဝင်းကြီးကတော့လူညိုရေးအခြေအနေကောင်းမွန်ရှိပါတယ်လို့ view ရေးကို
အားလုံးကောင်းတယ်လူညိုရေးကြီးဝါချတာတာတည်တည်ငြိမ်ငြိမ်နဲ့ကောင်းပြီနော်။အဲသူတို့ကတော့ဆိုရီးယားအချင်းဆိုင်ကြားကောင်းမှတင်ပြီးတော့ဂက်စီလို့လည်းသူတို့ရောင်းတာပေါ့နော်။ရောင်းတော့ဒီကိစ္စပတ်သွားတယ်နော
်လူအထိခိုက်ရှိပါလားခင်ဗျာ
ဒီရောင်းတဲ့ကြောင့်ကျွန်တော်ရောင်းဆွေးရင်းကခဏပို့လာ
တယ်ဟုတ်ကဲ့တခြားတကြံမန်တက်တွေရဲ့လုံုံရဲ့အခြေအနေရောဘယ်လိုရှိပါလဲခင်ဗျာ
ဒါမှမဟုတ်ဒါတော့ဒီကိစ္စပတ်သွားတယ်ကားထဲမှာတော့အကင်ကိုကျော်ရောင်းတော့အေးဟုတ်တယ်အကင်ကိုကျော်ရောင်းတဲ့အတွက်ကြောင့်မလို့ဂက်ဆိုးကကားထဲတင်ထားတာလေကားထဲတင်တော့အဲ့ဒီမှာကားကနေဂက်ဆိုးကအခုလွန်ပြီးတော့ပောက်သွားတဲ့ချိန်မှာစီလူစင်ပြီးတော့ဓာရရတာပေါ့။ဟာကျွန်တော်ကမတတရရောနေရာတိုင်းမှာလူရုံးတွေကသူတို့ဒီတောင်းချတာဆောင်နေနေရှိပါတယ်နော်
။အခုလိုမျိုးဒီကဘာကြီးဖျားလန်းဘက်မှာကက်ဆူပောက်ကွဲတာကိုဘုံကွဲတယ်ဆိုပြီးတော့သတင်းပြန်ပြီးတော့တခြားနေရာတွေကရေကစားသူတွေထိတ်လန့်ခဲ့ကြတာဖြစ်ပါတယ်။ရန်ကုန်အင်းအားလန်းဘက်ရောက်နေတဲ့သတင်းတောက်တူကတော့အခုဒီနောက်ဆုံးရက်မှာခိုက်ရန်ဖြစ်ပွားမှုတွေပိုများလာတာသူတွေ့ရတယ်လို့ပြောပါတယ
်။လူအရင်များတယ်လူအရင်များပြီးတော့ဖက်နေမှုပါရတော့တအားဆူဆူဝါးဝါးတော့တအားကိုစိတ်မတွေ့ရဘူးဒါပေမဲ့လမ်းပေါ်မှာတော့အယံမှုသမားတွေများတယ်လမ်းတွေပေါ်မှာရန်ဖြစ်တာတွေကျွန်တော်ခဏခဏတွေ့ရတယ်ဗျာအရင်နေ့ကတည်းကဟိုလူကြီးတွေလူတွေအယံများတယ်အယံများတယ်ဒီနေ့ရန်ဖြစ်တာတွေခဏခဏတွေ့ရတယ်တွေ့ရတော့လုံချုံကြီးတွေတိတ်မရှိဘူးလုံချုံကြီးတိတ်မရှိဘူးနေ့လေရလဲစီရိုနာရှင်တော်လေးကကိုရီးယားအကယ်ဆိုင်မှာအကျဉ်းဆုံးပောက်ကွဲမှုဖြစ်ဖြစ်လို့အောင်းနိုင်တယ်ဆိုပြီးတော့နည်းနည်းရိုးရိုးရဲတော့ဖြစ်သွားတယ်
ရန်ကုန်တကြံရဲ့နောက်ဆုံးရက်မှာခိုက်ရန်ဖြစ်ပွားမှုတွေပိုများလာပြီးမြဲ ရဲလုံညွှန်ရေးချထားမှုတွေကိုတိတ်မတွေ့ရဘူးလို့ကြံလေသူတွေကပြောဆိုပါတယ်။ကဘာကြီးမှာဒီမန်ဒတ်တစ်ခုကိုစီစဉ်သူတူကတော့သူတို့ရဲ့မန်ဒတ်တွေကိုလုံညွှန်ရေးစစ်ဆေးမှုတွေအထူးသဖြင့်တော့ဒီနေ့မှာမိုင်းရှာဖွေမှုတွေလာရောက်လုပ်တာမျိုးရှိတယ်လို့ပြောပါတယ
်။အဆုံးနေဆိုတော့လူတွေကတော့အများကြီးဆီကားကြဒီနောက်ဆုံးနေမှာလည်းအရင်နေ့တွေလည်းပို့ပြီးတော့အများကြီးဆီကားကြဟိုကျွန်တော်မန်ဒတ်ထွန်းမှာပြဿနာဖြစ်တာဖြစ်ခဲ့တယ်ရရှိကြတော့အခုချိန်ကြီးတော့မရှိသေးဘူးကြ။မန္တလေးမှာတော့မန်ဒက်တွေဗန်ဒက်တွေပြိုကျတာမျိုးတွေမန်ဒက်တိုင်းနဲ့ဝါတာမျိုးတွေတော့ကြားရတယ်ဗျအမပြောင်းနေကြရောနားလည်မှုတွေလွဲပြီးတော့အမထိုးချိတ်တာမျိုးတွေထိုးချိတ်တာမျိုးတွေရိုင်းနေမှုမျိုးတွေတွေ့ရတယ်အဲ့ဒါတွေလည်းကျွန်တော်မန္တကအတက်နိုင်အောင်လိုက်ခဲ့ပြီးတယ်အဲကြံနောက်ဆုံးနေထူးထူးခြားခြားဆိုလို့ရှိရင်ဘာပြောမလဲလူကြီးကတော့ဟိုခတိုင်းတကြံရည်ရည်ပြိုများတယ်ခတိုင်းတကြံရည်ရည်ပြိုပြောတယ်ပြောဗျာအဲ့ဒါမျိုးတွေအဓိကတွေ့ရတယ်
ဟုတ်ကဲ့တခြားဒီလုံခြုံရေးပိုင်းနဲ့ပတ်သက်လို့ရောဘယ်လိုရှိလဲလုံခြုံရေးချထားမှုတွေနောက်တခြားစစ်ဆေးမှုတွေရောဘယ်လိုရှိပါလဲ
အဲကျွန်တော်တို့လုံခြုံရေးမှာဆိုလို့ရှိရင်ကျွန်တော်တို့ကိုလာဆက်တာကရဲပိုင်းရလဲလာဆက်တယ်ရဲပိုင်းကတော့ဒီလိုခိုင်းရင်ဖြေပေါ်မှုနဲ့ပတ်သက်ပြီးလာဆက်တာမျိုးရှိသူအမူရကလည်းဖြေကြေးရနေပြီးတော့မူရနဲ့ပတ်သက်ပြီးဆက်တာလည်းရှိရဗျပြီးလို့ရှိရင်ဘီးပေါ့နော်မိုင်းနီဖို့တွေကလည်းဂျီးဖို့တွေလည်းမိုင်းနီနဲ့ပတ်သက်ပြီးမိုင်းနဲ့ပတ်သက်ပြီးတော့လာဆက်တာမျိုးလည်းရှိရဗ
ျနေတိုင်းလောက်တာလားမိုင်းရှာတာနေတိုင်းရှာတာလား
အော်ကျွန်တော်မနေ့ကတော့နေတိုင်းမရှာဘူးဗျဒီနေ့မှမိုင်းချတဲ့ဖို့တွေရောက်လာတာပါဗျဘူးကြီးနဲ့ပတ်သက်ပြီးထိန်းသိမ်းရေးဖို့တွေကတော့ကျွန်တော်မနေ့ကိုအချိုနေ့ပြန်နေပြီးတော့လာတာမျိုးတွေရှိပါရဲ
့ဗျရန်ကုန်မှာတော့ဒီနေ့တကြံနောက်ဆုံးရက်မှာမန်ဒတ်တွေမှာအရင်ရက်တွေကထက်နောက်ကျပြီးတော့မန်ဒတ်ကိုပိတ်မယ်လို့စီစဉ်သူတွေအပြောအယာသိရပါတယ်ပုံမှန်အဖြစ်ဆိုရင်တော့ညနေ6နာရီဆိုလို့ရှိရင်ရေကစားမန်ဒတ်တွေကိုနားရတာပါတကြံကာလအတွင်းမှာဒီတနင်္ဂနွေလုံးမှာဖြစ်ခဲ့တဲ့ထိခိုက်မှုတွေရင်တိုက်မှုတွေနဲ့ရာဇဝတ်မှုတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းနေ့စဉ်သတင်းထုတ်ပြန်ပေးနေရမှာမနေ့ကတကြံအချက်နေမှာတော့ဒီလိုမျိုးမှုကွင်းတွေကြောင့်လူ3ဦးသေဆုံးပြီးတော့189ဦးထိခိုက်ဒဏ်ရာရတယ်လို့သိရပါတယ်။တကြံအကြနေကတော့3ဦးသေဆုံးပြီးတော့62ဦးဒဏ်ရာရခဲ့ပြီးတော့အကျိုးနေ့မှာတော့16ဦးဒဏ်ရာရရှိခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့တကြံအတက်နဲ့မြင်ကွင်းကိုကိုသားညုံစုံစမ်းတင်ပြခဲ့တာပါ။ VOA American တန်ရဲ့ကြာသပတေးနေ့ညနေဘက်မဟာတကြံအတက်နဲ့အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။ VOA သောတာရှင်တွေလည်းမြမရိုးရာအတာတကြံမှာစိတ်ချမ်းသာကိုကြမ်းမာနဲ့ပျော်ပျော်ရွှင်ရွှင်ဆင်နွှဲခဲ့ကြလိမ့်မယ်လို့ထင်ပါတယ်။ကျမတို့ VOA သောတာရှင်တွေပို့ပြီးတော့စိတ်ချမ်းမြေပျော်ရွှင်စေရအောင် VOA Wine Dot သားတွေကလည်းအတာကူးတဲ့ကာလတွေမှာနှစ်သစ်ကူတည်တခြင်းတွေထုတ်လင်းပေးနေပါတယ်။ဒီနေ့ညနေခင်းအတွက်တော့တေးသန်ရှင်ဘူဘူရဲ့နှစ်သစ်မင်္ဂလာတည်တခြင်းတစ်ပုဒ်ကိုလက်ဆောင်ပါပါရစေ။ VOA သောတာရှင်များနဲ့တကွမြမကြည့်သူပြည်သားအားလုံးအတာရည်နဲ့အတူအေးချမ်းကြပါစေရှင်။ဝင်းငါနေချေဘတော့တွေ့ချစ်ချင်ဝေးတို့ရာဒီပန်းနေခိုင်လုံးနဲ့ပင်ငန်းမြေမြူးဝင်းငါနေနေဟောင်းတဲ့ကူပြောင်းတမိတ်ကောင်းယူတော့ပင်ခြင်းကြီးချစ်သည်ဆွေအောင်ပြေလာဖို့နေနေဟောင်းတဲ့ကူပြောင်းတမိတ်ကောင်းယူတော့ပင်ခြင်းကြီးချစ်သည်ဆွေအောင်ပြေလာဖို့နေI'll be there.
la po ni ra twe chu chu tin lo phi phu win nwe ma ba se kha ro yin so shwe lo nyo nwe ro le ma ba se ra twe chu chu tin lo phi phu win nwe ma ba se kha ro yin so shwe lo nyo nwe ro le ma ba se tin jan maung me twe ko yo sain yo lan san ma se ta
ဒီတော့တရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအတာရင်နဲ့အတူအေဂျင့်ရှင်လန်းကြပါစေရှင်။အစီအစဉ်အဆုံးမသက်ခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းဖိတ်ခေါ်ပါရစေအောင်ရှင်။
တို့ရှင်များခင်ဗျာ။တနင်္ဂနွေတိုင်းတာပြစ်ခတ်ရစေးအပောင်းရင်တိုင်းသားရေးရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက် UWSC ဝဌာနချုပ်မှာမေလ1ရက်နေ့ကနေပြီးတော့3ရက်တိုင်ဒီတိုင်းသားညီလာခံတက်ကိုကျင်းပပြုလုပ်ဖို့ရှိနေပါတယ်။ဒီကိုပိုင်ပြောင်းရန်ခွင့်ကိုအာမခံတဲ့ Federal ပြည်တော်စုဖြစ်လာဖို့အတွက်တိုင်းသားတွေရဲ့မျှော်မှန်းချက်အကောင့်ထဲပေါ်လာစေဖို့ဒီညီလာခံကနေပြီးတော့ဘာတွေများအထောက်အကူပြုဆောင်ရွက်ပေးနိုင်မယ်လို့ယူဆပါလဲ။ဒီကြောင့်ကိုတော့လာမယ့်စနေညပိုင်းဒိုင်းလီလိုင်းအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါတယ်။တော်မှုကိုရဲ့ဆွေးနွေးလို့ချက်မိမြန်လို့တဲ့အမီးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ် VUE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမယ်တို့ရရှိနေကိုကျေးဇူးပါတယ်ခင
်တရားလေးလိုက်ဆွေးနွေးခန်းအစီအစဉ်တွေကိုစနေနဲ့အင်္ဂါညတိုင်းညပိုင်းအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပခြင်းမှာပဲ Asia 7 ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရရှင်။အခုကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေမကြခင်အဆုံးတက်ပါတော့မယ်။အစီအစဉ်ဆုံးမတက်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ပြောပြပေးပါဦးမယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာမနစ်တောင်ကနစ်မြုပ်သွားခဲ့တဲ့ဆီဝူးကရုတင်မောပြန်ပြီးဆဲရီဖို့အတွက်တောင်ကိုရီးယားသမ္မတကကတိပေးလိုက်ပါတယ်။တင်မောနစ်မြုပ်ရာနေရာမှာတည်ဆုံးခဲ့ရသူ304ဦးရဲ့ကျန်းသူမိသားစုဝင်တွေရဲ့အဓိကတောင်းဆိုချက်ကိုလိုက်ရောလိုက်တာပါ။ဒီကနေ့တောင်ကိုရီးယားအနောက်တောင်ကန်ယိုရန်ဒေသမှာဆီဝူးတင်မောနစ်မြုပ်ခဲ့တဲ့တစ်နှစ်ပြည့်အခမ်းအနားအစီအစဉ်ကျင်းပဆင်မှာသမ္မတကမင်းကွန်းမှာအခုလိုပြောကြားလိုက်တာပါ။ကျောင်းသူကျောင်းသားအများစုလိုက်ပါလာတဲ့ဒီတင်မောဟာသူတင်မောခဲ့တဲ့နေရာမှာပဲအခုထိဆောက်ထိုးနစ်မြုပ်နေဆဲဖြစ်ပါတယ်။ပြောင်းဆုံးနေတဲ့မလေးရှားလေချောင်းပိုင်လေရင်နဲ့ပတ်သက်ပြီးတော့မကြခင်ချင်းတိတဲလွန်ဆတစုံတရာမရဘူးဆိုရင်တော့လက်တလောရှာဖွင့်နေတဲ့အိန္ဒိယသမုတ်တရာတွေက area ကိုနှစ်ဆတိုးချဲ့သွားမှာဖြစ်ကြောင်းနိုင်ငံပေါင်းစုံပါဝင်တဲ့ရှာဖွေရေးအဖွဲ့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာနှီးပညာကွာဟမှုကြောင့်ဖွံ့ဖြိုးမှုတွေအားနည်းနေတယ်လို့ကမ္ဘာ Sea World Point Forum WEF ရဲ့အစီရင်ခံစာသစ်မှာဖော်ပြထားပါတယ်။ Digital နှီးပညာအားနည်းမှုကြောင့်ကမ္ဘာတဝန်းစီးပွားရေးနဲ့လူမှုရေးအရာထိကိနှစ်နာမှုတွေရှိနေတယ်လို့2015ခုနှစ်သတင်းနဲ့နှီးပညာဆိုင်ရာအစီရင်ခံစာဒီကနေ့ထုတ်ပြန်ရမှာပြောဆိုလိုက်တာပါ။ယီမန်နိုင်ငံမှာနိုင်ငံရေးပြဿနာတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေပိုးပြီးများလာနေချိန်မှာပဲယီမန်နိုင်ငံငြင်းငြင်းချင်းချင်းအပြောင်းလဲတွေလုပ်နိုင်အောင်အကူအညီတွေပေးနေတဲ့ကုလသမဂ္ဂအထူးတန်တမန်ဟာသူ့လေးနှစ်တာတာဝန်ယူခဲ့တဲ့ယာရူးကနေနှုတ်ထွက်သွားပြီးဖြစ်ပါတယ်။သူ့ရဲ့နေရာမှာအစားဝင်မဲ့လူကတော့မကြခင်ချိန်ညာမယ်လို့ပြောပါတယ်။
နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြေညာပေးသွားခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်ကျမကတော့ခွာညိုပါရှင် VOA ကနေမြန်မာဘာသာအစည်းအဝေးတွေကိုတစ်နေ့6ကြိမ်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်နေတဲ့အစည်းအဝေးတွေကိုလည်း internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစည်းအဝေးအဆုံးသတ်ပါတော့မယ်ရှင်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ VOA သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.